ဒီကနေ့ကြာရောက်တဲ့ရှမ်းပြည်အမျိုးသားနေကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဌာနချုပ်မှကျင်းပခဲ့ပြီးအခမ်းအနားကိုစစ်ကောင်စီဘက်ကဒုဗိုလ်ချုပ်ကြီးအပါအဝင်ဒုတိုင်းမှု2ဦးဦးဆောင်တက်ရောက်ခဲ့တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EAO 6ဖွဲ့ကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။အခမ်းအနားအပြီးမှာတော့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ EAO ခေါင်းဆောင်တွေအလို့သဘောဆွေးနွေးခဲ့ကြပါတယ်။ဒီသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကပြောပြပေးမှာပါရှင့်။
86နှစ်မြောက်ရှမ်းပြည်နယ်နေအခမ်းအနားကိုရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCSS ဌာနချုပ်လွယ်တိုင်းလျံမှာဒီကနေ့မနေ့9နှစ်လောက်ကနေ9နှစ်ခွဲလောက်အထိကျင်းပခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားကိုစစ်ကောင်စီဘက်ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီအဖွဲ့ဝင်ဒုဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တက်ရောက်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်း EAO 6ဖွဲ့ကခေါင်းဆောင်တွေပါဝင်တက်ရောက်ခဲ့ကြောင်း RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကမ်ဆန်ကပြောပါတယ
်စစ်တပ်ကတော့ဒီသူ့ကိုချုပ်ကြီးအဝင်းဥဆောင်ပြီးတော့လာတယ်ခင်ဗျာနောက်ခိကန်သူ့တိုင်းမှုရဲ့နောက်ဒီခိုလန်လေပိုင်းတိုင်းသူ့တိုင်းမှုရဲ့ဆိုတော့ရုံထမ်းတယ်ရောင်းတော့ဖြစ်စုတွေရောစစ်တပ်ဦးတော့ရှိနေခင်ဗျာနောက်ဒီ ALP ထဲကစောမြရရဆိုတဲ့တက်ရောက်တယ်ခင်ဗျာနောက်ဒီ ADS တွေဒီထဲကရဲပေါ်မျိုးဝင်ခင်ဗျာနောက် PNLO ကလွတ်နေရကခေါကာခင်ဗျာနောက်အာမွန်မွန်ပြည်တစ်ပါတီကစီစီချုပ်
တခြားတယောက်တဲ့အဖွဲ့အစည်းတွေကတော့လာဟုဒီမိုကရက်တစ်အစည်းယုံ LDU နဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNU KNL PC တို့ဖြစ်ပါတယ်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကတော့တဝန်လွှာပေးပို့ပြီးတက်ရောက်နိုင်တာမရှိသလိုကရင်အမျိုးသားအစည်းယုံ KNU နဲ့ချင်းအမျိုးသားတပ်ဦး CNF တို့လည်းတက်ရောက်တာမရှိပါဘူးအခမ်းအနားအပြီးမှာတော့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ EAO ခေါင်းဆောင်တွေအလို့သဘောတွေ့ဆုံခဲ့ကြောင်း PNL နာယကပမူကြီးခွန်အောက်ကာကပြောပါတယ
်ပြီးပါတယ်အလို့ဘောတမိုင်းရောက်တရေရလာတဲ့အတွက်ကြည့်ပြီးတဲ့အကြောင်းနဲ့ဒီဆင်းရဲဘွားကိုဆက်သွားနိုင်လို့အတွက်မဦးမဖက်အချင်းချင်းနဲ့ပြင်ဆင်မှုလိုအပ်တဲ့အကြောင်းနဲ့ကြာအထူးသဖြင့်တော့ဒီသူ့တော်ဆောက်က joint ownership ဖြစ်တယ်ဆိုတဲ့အကြောင်းနဲ့ပါသူ့နိုင်လို့တော့နည်းနည်းလေးတော့ဟို entry point မှာရတာပဲလေအခုတော့ဘောကျနာမွန်ကျနာမွန်က7345ဆိုမွန်အဲ့လိုပြဆုံးမှာပြီးရင်ကျွန်တော်ခုနကဒေါင်းဒီဂျက်ပြဆုံးနေကြတာဆက်ပြီးတော့ဆင်းနေပါမှာပါဆက်ဆက်မပြတော့ဆက်သွားလို့တော့တိုက်တွန်းထားပ
ါမနေ့ပြန်မှာတော့အခမ်းအနားတက်ရောက်တဲ့ EAO ခေါင်းဆောင်တွေအလို့သဘောဆွေးနွေးကြပွဲရှိကြောင်းပြောပါတယ် NCA လက်မှတ်ထိုးဆယ်ဘွဲ့မှာခုနှစ်ဘွဲ့ကစစ်ကောင်စီနဲ့ညီညာရေးဆွေးနွေးနေပြီးမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF KNU နဲ့ CNF တို့ကစစ်ကောင်စီနဲ့ဆွေးနွေးပွဲကိုလက်မခံခဲ့ပါဘူးဒီကနေ့လွယ်တိုင်းလျံမှာကျင်းပတဲ့အခမ်းအနားကိုထိုင်းမြန်မာနိုင်ငံအတွင်းပိုင်းကအဖွဲ့အစည်းကိုယ်စားလှယ်တွေအနီးနားဝန်းကျင်ကြေးရွာကပြည်သူတွေအားလုံး2000လောက်တက်ရောက်ခဲ့ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်အမျိုးသားနဲ့အနစ်သာရနဲ့ပင်လုံစိတ်ဓာတ်ပင်လုံဂရိကဝတ်ပင်လုံစာချုပ်ပါသဘောတူညီချက်အတိုင်းစုပေါင်းအကောင့်ထယ်ဖော်ပြီး Federal Democracy ပြည်ထောင်စုတည်ဆောက်နိုင်မှသာတိုင်းပြည်အကြအတဲတွေဖြည့်ရှင်းနိုင်မယ်လို့ဒီကနေ့သဘောထားထုတ်ပြန်ထားပါတယ်86နှစ်မြောက်ရှမ်းပြည်နယ်အမျိုးသားနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPP ဌာနချုပ် One Time မှာလည်းဒီကနေ့မနေ့ကကျင်းပခဲ့ပါတယ်1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာရှမ်းစော်ဘွားတွေနဲ့ပြည်သူကိုယ်စားလှယ်တွေစုပေါင်းပြီးရှမ်းပြည်ကောင်စီဖွဲ့စည်းခဲ့တယ်လို့ရှမ်းပြည်အမျိုးသားတချင်းနဲ့ရှမ်းပြည်အလံကိုအတည်ပြုခဲ့တာကြောင့်အဲ့ဒီနေ့ကိုရှမ်းပြည်အမျိုးသားနေ့အဖြစ်သတ်မှတ်ကျင်းပခဲ့ကြတာဖြစ်ပါတယ်ရှမ်းပြည်အမျိုးသားနေ့ဟာပြည်ထောင်စုနေ့ဖြစ်ပေါ်ရေးအတွက်အရေးပါတဲ့နေ့တစ်နေ့အဖြစ်လဲသတ်မှတ်ကြပါတယ်ခင်ဗျာ